တရုတ် CMPC ကုမ္ပဏီထဲမှာနော်ဝေအစိုးရရဲ့ပင်စင်ငွေတွေယင်းနှီးမြှုပ်နှံထားတာနဲ့ပတ်သက်လို့ပေါ့လေဦးဝမ်းအောင်တို့ရွှေကက်စအဖွဲ့ကဘာကြောင့်ဆန့်ကျင်လှုပ်ရှားနေရတာပါလဲခင်ဗျာ
အော်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနော်ဝေအစိုးရအနေနဲ့ပေါ့နော်တို့ပန်တာရေးဆိုင်ရာဝန်ကြီးတွေကသတင်းပေါ့နော်ယင်းနှီးမြှုပ်နှံနေတဲ့ X-ray မှာသူသဖြင့်ဒီတရုတ်ကုမ္ပဏီတွေနောက်ကျွန်တော်ဒီကိုရီးယားကုမ္ပဏီတွေဟုအပါဝင်ပေါ့နော်အဲ့ဒီကုမ္ပဏီတွေကသတင်းမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံနေတဲ့ယင်းနှီးနဲ့သဘာဝတန်ငွေကဏ္ဍတွေမှာသူတို့ပြင်ကျင်တဲ့လူခွင့်ရရှုဖောက်မှုတွေနဲ့သိခါပိုင်းဆိုင်ရာကျုံ့ပတကောသူတို့အနေနဲ့ရှုဖောက်မှုတွေကိုကျွန်တော်တွေ့ရလို့အဲ့ဒီဟာတွေကိုကျွန်တော်အနေနဲ့ကင်ခွဲရှုံချပြီးတော့သူရင်းနှီးမြှုပ်နှံနေတဲ့အခက်ငယ်နိုင်ငံပတ်စံတွေကိုပြန်ပြီးတော့ထုတ်ယူဖို့တော့ကျွန်တော်တောင်းဆိုတာဖြစ်တယ
်။
ဒါပေမဲ့ကျွန်တော်ဒီ BK ရဲ့ဘက်ကနော်ဝေအစိုးရအနေနဲ့ပေါ့နော်ဘန်ဒိုင်ရဲ့ဝန်ကြီးဌာနအနေနဲ့သူတို့ရဲ့ကျင်းဝင်သိခါပိုင်းဆိုင်ရာ Ethics Council ကနေပြီးတော့ကျွန်တော်ဒီနော်ဝေအစိုးရရဲ့ရင်းနှီးမြှုပ်နှံနေတဲ့ပတ်စံတွေဟာဖြစ်ပေါ့နော်။ဒီမြန်မာနိုင်ငံမှာလူခွင့်ရရှုဖောက်မှုတွေကျမတို့ဂျင်းဝင်သိခါပန်းဆိုင်ရာရှုခွားမှုတွေကိုသူတို့အနေနဲ့တွေ့ရတဲ့အတွက်ဒီ ethics council ကကျွန်တော်ဒီတိုက်တွန်းနေတာကိုပန်နာရေးဝန်ကြီးဌာနကပေါ့နော်သူတို့အနေနဲ့ညှင်းဆို့နေတာကိုကျွန်တော်အနေနဲ့ပြင်းထန်ကျွန်တော်ဒီကံကွဲရှုရှားပြီးတော့ကျွန်တော်ဒီလိုမျိုးတခြားရင်းနှီးမြှုပ်နှံနေတဲ့သူတွေကိုပါထပ်ပြီးတော့သူတို့ပတ်စံတွေကိုအကုန်လုံးပြန်ပြီးတော့ဒီစီမင်းကြီးကထုတ်ယူနိုင်အောင်ကျွန်တော်အနေနဲ့တိုက်တွန်းရတာဖြစ်တယ
်နော်ဝေအစိုးရရဲ့ဒီဂျင်းဝင်သိခါ council ရဲ့တိုက်တွန်းမှုတွေကိုပေါ့နော်နော်ဝေအစိုးရဘာကြောင့်လက်မခံခြင်းရတာတော့ခင်ဗျာ
အဲသူတို့ချင်းပေါ့နော်ကျွန်တော်ဒီဟာတွေကဒီနော်ဝေဆူရနေပြီးတော့ဒီကုမ္ပဏီတွေရဲ့မခိုင်လုံတဲ့အကြောင်းပြချက်တွေကတဆင်အဲ့လိုမျိုးသူတို့အနေနဲ့ထောက်ထားပြပြီးတော့အဲ့လိုမျိုးညှင်းဆန်နေတာဖြစ်တဲ့ကိုဒီဟာကတော့ပို့ပြီးတော့ကျွန်တော်အနေနဲ့သုံးပတ်ရရင်တော့ဒီကလုံးဝကိုတာဝန်မရှိပွင့်အားရောက်တယ်တော်တော်လေးကိုတာဝန်မယူအားရောက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ကုမ္ပဏီတွေရဲ့ပြောဆိုနေတဲ့အချက်လက်တွေထက်တကယ်တကယ်ဒီမယ်ကြီးလုံးပြည်နေရာတွေမှာဖြစ်ပေါ်နေတဲ့လူခွင့်ရရှုဖို့မှုတွေနဲ့ဒီကျင်းဝဲတိုက်ခပိုင်းဆိုင်ရာရှုဖို့မှုတွေကိုသိရှင်ကစားခံပြည်သူတွေတို့ရဲ့ပါဝင်ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်စင်းလို့ကျွန်တော်လည်းမြင်တယ
်ဦးဝအောင်တို့သိရတဲ့လောက်ပေါ့လေဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လူခွင့်ရရှုဖို့မှုတွေကဘယ်လောက်ထိဆိုးဝါးနေတယ်လဲအဲ့ဒါသိပြရစေ
အထူးသဖြင့်ပေါ့ဗျာဒီခါကတော့ကျွန်တော်စီမံကိန်းစကားတွေကတော့ကျွန်တော်ဒီလေယာဉ်ပြီးပိတ်တာကတော့မတရားကြီးပါပဲသူတို့ရေရိုးချရတဲ့သူလေးရှိတယ်တော်တော်များများကတော့ဒီရိုးချဆိုတာကလည်းခဏတချို့ပါပဲသူတို့ရဲ့နောက်ရည်ရှိမှာပေါ့နော်လောက်ကရင်စားတော့တယ်အကုန်လုံးလုံးဝဖြည့်စီတော့တာမျိုးတွေရှိတယ်အဲ့ဒါမျိုးတွေကပုံပြီးပြီးကထင်ရှားတဲ့ဟာတွေဖြစ်တယ်နောက်တစ်ခုကဒီစင်မကင်းမှာဒီသားခံတဲ့အနေနဲ့ရောနောက်ဆုံးကျွန်တော်တို့ဒီတိုင်းရင်းသားပါတီကကျွန်တော်ဒီလွတ်တော်မဲတီတောင်ကဒီစင်မကင်းနဲ့ပတ်သက်ပြီးတော့ဘာမှမသိရဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီစင်မကင်းကတရုတ်စင်မကင်းပဲဒီကထွက်ရှိတဲ့တိုင်းရင်းသားတွေသဘာဝတန်ငွေတွေကအကုန်လုံးတရုတ်ကိုရောင်းသွားဖြစ်တယ်ဒီကရလာတဲ့အကျိုးမြတ်တွေကလည်းဘေကိုတော့မှလည်းမရှိဘူးပေါ့နော်ကျွန်တော်တို့နိုင်ငံမှာအခုလောလောဆယ်ဆိုရင်လည်းကျွန်တော်ဒီကုလညင်သားရစနစ်တွေရောတာဝန်ယူတဲ့စနစ်တွေရောအမှမရှိသေးဘူးဆိုတော့အရင်ပြီးခဲ့တဲ့ခောက်ကရရှိတဲ့ဘဝတန်ငွေကပတ်စံတွေကလည်းအကုန်လုံးပြီးတဲ့အတိုင်းပဲပုံစံမူရင်းတန်းရွှေဥဆောင်တဲ့ဒီစစ်တဲ့အေးစီမံငင်းရန်တရားကိုအကုန်လုံးရောက်ပါတာတွေကိုပုံပြီးတော့ပြပါထင်ချနေတဲ့အနေထားတစ်ခုပဲဖြစ်တယ်လေဆိုတော့ကျွန်တော်တို့နိုင်ငံမှာကကျွန်တော်ဒီအကုန်တော်တော်လေးကိုကျွန်တော်တို့ဒီစွန့်ရံနဲ့ပတ်သက်ပြီးတော့အရေးအမြစ်တွေကကျွန်တော်တို့နိုင်ငံလုံးအတွက်ကျွန်တော်တို့လိုအပ်နေတာဖြစ်တယ်ဒီအချိန်မှာအစိုးရအနေနဲ့ဒီလိုမျိုးအရေးအမြစ်တွေကိုကျွန်တော်တို့ဒီနိုင်ငံနဲ့ initiative နိုင်ငံတွေကမရောသိမှုကျွန်တော်မြင်တယ်။အဲဒါကြောင့် number 1တစ်ချက်ကလူခွင့်ရရှုဖို့မှုတွေနဲ့တခြားလျှာမြေသိမ်းမှုတွေကိုပြန်ပြီးတော့ဆက်လေ့လာဆန်းစစ်နေ။နောက်တစ်ခုကကျွန်တော်တို့ဒီစပါဝါပတ်ဝန်းကျင်ဆိုင်ရာလေ့လာဆန်းစစ်မှုတွေဖြစ်တဲ့ EAA SIA တွေဆိုရင်လည်းကျွန်တော်တို့လူထုတွေနဲ့ဘာမှမသိရဘူးပေါ့နော်။တော်တော်များများကျွန်တော်တို့ပြီးခဲ့တဲ့3လ5လတကယ်တဖြစ်နေတယ်ကျွန်တော်ဒီချမ်းပြေဖက်နဲ့ကရှင်ပြေဖက်မှာဖြစ်နေတဲ့တိုက်ပွဲတွေဆိုရင်လည်းဒီလိုမျိုးစီမံကိန်းတွေကြောင့်ဆက်ဆက်ပြီးတော့ဖြစ်နေတဲ့တိုက်ပွဲတွေဆိုကျွန်တော်ပြောလို့ရတာပေါ့နော်အဲ့ဒီတိုက်ပွဲတွေမှာလည်းကျွန်တော်တို့လူဦးရေကျွန်တော်တို့3000နီးပါးလောက်ကျွန်တော်နေရာပျောက်ရှင်းမှုတွေလေးတရားကြုံခဲ့ရပြီလို့ကျွန်တော်အနေနဲ့ပြောလို့ရတယ
်ဦးဝမ်းအောင်တို့အနေနဲ့ပေါ့ဗျာနော်ဝေအစိုးရရဲ့ပင်စင်ရန်ပုံငွေတွေရုပ်သိမ်းသွားရည်အတွက်ဆက်လက်ပြီးတော့လှုပ်ရှားသွားမယ်ဆိုတော့ဘယ်လိုနည်းတွေနဲ့ပြန်ဆောင်ရွက်သွားဖို့ရှိပါလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရှိသမျှကျွန်တော်တို့ဒီဖြစ်နေတဲ့ဒီကိစ္စအခက်အနေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဖြစ်နေတဲ့ကိန်းဝဲဆက်ညံမှုတွေအပါအဝင်လူခွင့်ရှုဖို့မှုတွေမတက်တဲ့ကိုကျွန်တော်သက်ဆိုင်ရာအစိုးရတွေရောကျွန်တော်နိုင်ငံတကာမှာရှိတဲ့ pension fund တွေရော institutional investor ပေါ့နော်ပြန်ကျွန်တော်တို့ဒီတခြား intervention အမျိုးမျိုးနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ပေးပို့ပြီးတော့ကျွန်တော်ဒီ PR တွေပေးပြီးတော့ကျွန်တော်ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်။နောက်တစ်ခုကကျွန်တော်ဒီပြည်ထင်းမှာရောကျွန်တော်ဒီနိုင်ငံတကာမှာရောဒီစီမံကိန်းကိုကိန်းဝဲဆက်ညံနဲ့လှုပ်ရှားမှုတွေကိုအရှင်ဟိုတိုးမြှင့်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ
်။အခုလောလောဆယ်ပေါ့ဗျာစီမံကိန်းနောက်ဆုံးအခြေအနေကဘယ်လိုရှိတော
့လောလောဆယ်ကတော့ကျွန်တော်ဒီ company အနေနဲ့ကတော့ကျွန်တော်ဒီဒီခိုင်ဆက်မှာရောမြန်မာနိုင်ငံအလေးပိုင်းမှာရောကျွန်တော်ဒီချမ်းပြေဆက်မှာရောတချို့ပိုင်လိုက်နေကိုကျွန်တော်ရှားပြီးတော့တင်ဆောင်နေတာကိုတွေ့တာပေါ့နော
်။ဦးဝဲအောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့